တူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့လူမှုစန္ဒခံယူပွဲရဲ့လွတ်လပ်မျှတမှုအပေါ်နိုင်ငံတကာစောင့်ကြည့်လေ့လာသူတွေကမေးခွန်းထုတ်လိုက်ကြပါတယ်လက်ရှိလွှတ်တော်အုပ်ချုပ်မှုစနစ်ကနေအုပ်ချုပ်မှုအာဏာအလုံးကိုသမ္မတကထိန်းချုပ်မဲ့စနစ်ပြောင်းလဲရေးဆန္ဒခံယူပွဲမှာစနစ်သစ်ကိုပြောင်းလဲဖို့ထောက်ခံသူတွေဘက်ကကတ်ပြီးတော့အနိုင်ရသွားခဲ့ပြီးတဲ့နောက်ဆန္ဒခံယူပွဲကိုပြန်ကျင်းပပေးဖို့ကန့်ကွက်သူတွေကတောင်းဆိုနေပါတယ်။ကန့်ကွက်သူတွေဘက်ကမဲဆွယ်စည်းရုံးမှုတွေလှုပ်ဆောင်တဲ့နေရာမှာလွတ်လပ်စွာပြောဆိုခွင့်မရှိတာ၊ချိန်ချောက်ခံရတာ၊သတင်းမီဒီယာတွေမှာဖော်ပြခွင့်မရတာစတဲ့အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်လို့ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အဖွဲ့စောင့်ကြည့်လေ့လာသူတွေကအန်ကာရာမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါအပြင်သမ္မတ Recep Tayyip Erdogan ဟာအစိုးရအရင်အမြင့်တွေကိုဆန္ဒခံယူပွဲအနိုင်ရရေးအတွက်အလွဲသုံးစားလုပ်ခဲ့တယ်လို့လည်း OSCE အဖွဲ့ကဆွဆွဲပါတယ်။ရွေးကောက်ပွဲတရားဝင်အမှတ်တရစိတ်မပါတဲ့မဲပြားတွေကိုမဲထည့်ခွင့်ပြုခဲ့တဲ့အငင်းပွားစရာဆုံးဖြတ်ချက်ကိုလည်းဝေဖန်ပါတယ်။လူမှုစန္ဒခံယူပွဲဟာနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညင်ခြင်းမရှိဘူးလို့ OSCE အဖွဲ့ရဲ့တွေးရှိချက်အပေါ်စိတ်မကောင်းဖြစ်ရကြောင်းတူရကီနိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်ဒါပေမဲ့တွေးရှိချက်တွေအပေါ်တူရကီအစိုးရကလက်မခံနိုင်ဘူးလို့ဆိုပြီး OSCE ဟာနိုင်ငံရေးအရာပတ်လိုက်တယ်လို့လည်းပြန်ပြီးဆွဆွဲခဲ့ပါတယ်စန္ဒခံယူပွဲမှာစနစ်သစ်ကိုပြောင်းလဲဖို့လိုလားတဲ့ဘက်က58ရာခိုင်နှုန်းကျော်မဲရခဲ့ပြီးတော့ကန့်ကွက်တဲ့ဘက်က49ရာခိုင်နှုန်းရရှိခဲ့ပါတယ်တူရကီပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုလေးစားပေမဲ့သမ္မတအာဒိုဝန်အနေနဲ့အပြောင်းလဲတွေကိုအကောင့်ထဲပေါ်ရေးကိုစိုင်းထားမယ်လို့မျှော်လင့်ကြောင်းဥရောပခေါင်းဆောင်တွေကပြောကြားခဲ့ကြပါတယ်